လဗရန်တောင်ဒေသခံတွေကအဆက်မပြတ်စန့်ကျင်ကန့်ကွက်နေတဲ့ကြားကပဲရင်းမပင်ခရိုင်တွေကကျင်းနီစီမံကိန်းကနေမေလ5ရက်ဒီကနေ့မှစတင်ပြီးကျင်းနီထုတ်တော့မယ်လို့ဝမ်ပေါင်ကုမ္ပဏီကကြေညာခဲ့ပါတယ်။ဒါကြောင့်စန့်ကျင်ကန့်ကွက်သူတွေဟာဝမ်ပေါင်ကုမ္ပဏီရဲ့လုပ်ငန်းခွင်နယ်မြေတတ်မှတ်စီးတဲ့အထိအတင်းတိုးဝင်ပြီးဝမ်ပေါင်ဆိုင်ပုတ်တွေကိုစီးနီတွေပက်ပြီးတော့စီမံကိန်းဖြတ်သိမ်းရေးတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဒါပေမဲ့ကျင်းနီထုတ်လုပ်မှုကတော့လွန်ခဲ့တဲ့တစ်လကလေးကစပြီးတော့ထုတ်လုပ်နေတာဖြစ်တဲ့အကြောင်းဒေသခံတွေကပြောနေတာပါ။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက်ဗီဒီယိုသတင်းတောက်မအေးအေးမာကစုံစမ်းတင်ပြထားပါလိမ့်ရှင်။
မေလ5ရက်နေ့ကနေစတင်ပြီးကျင်းနီစတင်ထုတ်လုပ်တော့မယ်ဆိုပြီးမြန်မာဝမ်ပေါင်ကုမ္ပဏီဘက်ကပြောဆိုခဲ့ပြီးတဲ့နောက်ကျေးရွာ10ပါခန့်ကရာကနန်းရှိတဲ့ဒေသခံတွေဟာမေလ4ရက်နေ့နဲ့5ရက်နေ့တွေမှာဇက်တိုက်ကန့်ကွက်မှုတွေလုပ်ခဲ့တာပါစီမံကိန်းအတွက်အသုံးပြုဖို့အတွက်တင်ဆောင်လာတဲ့အစ်စ်ရည်တွေတင်လာတဲ့ကားကိုပါပိတ်ဆို့တားဆီးပြီးဆန္ဒပြခဲ့တဲ့အကြောင်းလက်ဘရောင်းတောင်ကဆရာတော်ဦးအားလောကကမိန့်ပါတယ
်အဲဆန္ဒပြနေတဲ့အချိန်မှာအဖြစ်ပို့နေတဲ့ကားရောက်ရှိလာတယ်ပေါ့အဲ့ဒီရောက်ရှိလာတဲ့ကိစ္စမှာဒေသခံတွေကနေပြီးတော့အဖြစ်ကားကိုဝိုင်းတန်းထားတယ်ပေါ့နော်ရဲတွေနေတော့ရုံရင်းဆန်ဆက်ပါညာတော့နည်းနည်းတော့ဖြစ်လိုက်ရဲတွေတားထားတဲ့ကားနေပြီးတော့တိုးပြီးတော့ဝင်ရောက်သွားတာဖြစ်တယ်နည်းနည်းတော့ရုံရင်းဆန်ဆက်ဖြစ်တဲ့အနေအထား
လက်ဘရောင်းတော့ကျင်းနီစီမံကိန်းကနေမေလ5ရက်နေ့မှာကျင်းနီစတင်ထုတ်တော့မယ်ဆိုပြီးမြန်မာဝန်ပေါင်းကုမ္ပဏီဘက်ကကြေညာထားပေမဲ့ဒါဟာဒေသခံတွေကိုသွေးတိုးဆန်းတာဖြစ်တယ်လို့အရင်လကတည်းကကျင်းနီစတင်ထုတ်လုပ်နေတာဖြစ်တယ်လို့လည်းဒေသခံတွေကအခိုင်အမာဆွဆွဲလိုက်ပါတယ်
။ကျင်းနီကတော့သူထုတ်နေတာကတော့ကြာပါပြီ။ဒါပေမဲ့ဒီ9ရက်မှာတော့အချောင်းမှာလူလူကဘယ်လိုတုံ့ပြန်လာမလဲဆိုသဘောမျိုးကိုစောင့်ပြီးတော့ဘက်ကမစ္စတာတောင်ကြီးဖမ်းနေပြီးတော့ဒီတိုင်းလူလူတွေကဒါကျွတ်နေပြီးပြေးဆန်းလိုက်တယ်ဟောပေါ့ဗျာ။သူတို့ကျင်းနီထုတ်လုပ်မှုပုံမှန်စနေတာကလေးလာပိုင်းငနေကသူတို့ထုတ်လုပ်မှုတွေစနေနေဖြစ်ပါလေ။
ဒီကိစ္စနဲ့ပတ်သက်လို့တော့ဒေသခံတွေဘက်ကပြောဆိုနေပေမဲ့မြန်မာဝပ်ပေါင်းကုမ္ပဏီဘက်ကတော့ဘာမှတုံ့ပြန်တာမျိုးတွေမရှိသေးပါဘူး။အစိုးရသက်လက်ထက်မှာပွင့်လင်းမြင်သာမှုရှိဖို့နဲ့ဒေသခံတွေသဘောမတူပဲစီမံကိန်းတွေကိုမလုပ်ဖို့နေရာတွေကိုတင်းပြီးတော့လုံဆောင်နေတဲ့စီမံကိန်းကိုကန့်ကွက်တဲ့အချိန်ကတစားတဲ့တစားမြင့်တက်လာပြီးမဲ့ကုမ္ပဏီတွေဘက်ကတော့ညှိနှိုင်းဆွေးနွေးမှုတွေမရှိတဲ့အတွက်နောက်ရက်တွေမှာလဲဆန္ဒပြပွဲတွေအချိန်ဆက်မြင့်သွားဖွယ်ရှိတယ်လို့ဆိုပါတယ်။မြန်မာဝန်ပေါင်းကုမ္ပဏီကတော့မြန်မာအစိုးရထံကနေ2013ခုနှစ်တုန်းကစာချုပ်အသစ်ချုပ်ဆိုထားပြီးငှားရမ်းထားတာဖြစ်လို့မြေယာပြဿနာတွေဟာအစိုးရနဲ့သာတက်ဆိုင်နေဆိုပြီးမြန်မာဝန်ပေါင်းကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုထားတာပါဒီစီမံကိန်းဟာအစိုးရသက်လက်ထက်မှာအရေးတကြီးဖြည့်ရှင်းပေးဖို့လိုအပ်တယ်ဆိုပြီးဒေသခံတွေကပြောဆိုထားတာပါ target ချက်သိမ်းကိစ္စလိုမြစ်ဆုံစီမံကိန်းကိစ္စလိုတယံဇာတတွေနဲ့ပတ်သက်လို့လူတို့အတွက်မျက်နှာမှုတွေရှိနေတဲ့စီမံကိန်းတွေဖြစ်တာကြောင့်အမြန်ဆုံးဖြည့်ရှင်းပေးဖို့လွှတ်တော်ကိုဆက်လက်တောင်းဆိုသွားမယ်လို့လည်းပြောဆိုကြပါရဲ့ရှင်